င်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ COVID-19 ကပ္ပကပ်ရောဂါအတွက်ကုသဆေးကာဝယ်ဆေးပေါ်လာတာနဲ့အချိန်နဲ့တပြေးညီမြန်မာနိုင်ငံကိုအမြန်ဆုံးရောက်နိုင်ရေးအစိုးရကကြိုးပမ်းနေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါ။COVID-19 ကပ်ရောဂါကူးစက်မှုလှိုင်းကြီးမားနေတဲ့ရန်ကုန်တိုင်းအတွင်းရောဂါထိထိရောက်ရောက်ကာကွယ်ရေးနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတာနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမနေ့ကအစီအခံတင်ပြတဲ့မိကွန်းမှာရှင်းလင်းပြောကြားခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုအခြေအနေကနေပုံမှန်အခြေအနေကိုဘယ်တော့ပြောင်းရောင်းမလဲ။အချိန်ဘယ်လောက်ကြာအောင်မလဲဆိုတဲ့မိကွန်းတွေအတွက်ကုသဆေးနဲ့ကာကွယ်ဆေးတွေပေါ်လာတာနဲ့မြန်မာနိုင်ငံကိုအမြန်ဆုံးရောက်ရှိအောင်သူ့အစိုးရအနေနဲ့ကြိုးပမ်းနေကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
။အခုဆိုရင်တော့တချို့နိုင်ငံတွေမှာ COVID ကိုကုသဖို့ဆေးကိုအားထုတ်ပြီးတော့ထုတ်လို့နေရရှိတယ်တချို့တွေကြတော့ကာကွယ်ဆေးကိုအထုတ်ပြီးတော့ထုတ်လို့နေရရှိတယ်တချို့ကြတော့နှမျိုးစလုံးကိုအထုတ်ပြီးထုတ်လို့နေရရှိတယ်အဲကျွန်တော်တို့နိုင်ငံအနေနဲ့အမှပြောရမယ်ဆိုလို့ရှင်ကာကွယ်ဆေးထုတ်လို့နိုင်တဲ့အခြေအနေနောက်ပြီးတော့အကူတဆေးထုတ်လို့နိုင်တဲ့အခြေအနေမရှိပေမဲ့ဒီလိုဆေးတွေပေါ်လာတာနဲ့အမျှအချိန်နဲ့တပြေးညီကျမတို့နိုင်ငံကိုအများနိုင်တော့များပေါ့နော်ရောက်နိုင်အောင်လို့ဆိုပြီးတော့ကျမတို့အခုတည်းကနေပြီးတော့စီစဉ်နေပါတယ်ဥပမာဆိုရင်အပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဌာနနဲ့ကျမရဲ့ဝင်ကြီးဌာနကနေပြီးတော့ဒီလိုဆေးတွေထုတ်နေတဲ့နိုင်ငံကတန်တမာနေနဲ့ချိန်ဆက်ပြီးတော့ဘယ်လောက်ကျမတို့အနေနဲ့များရနိုင်မှုလာလာရှိလေအကယ်၍ဒီဆေးတွေအောင်မြင်နေဆိုရင်ပေါ့နော်ဒါဆေးတွေကတုံးတယ်မတုံးတယ်ဆိုတာကမ္ဘာကျန်းမာရေးဌာနကလည်းအကြည့်ကြည့်ပြီးတော့စမ်းသပ်ပြီးမှဆုံးဖြတ်မှဖြစ်ပါတယ်ကျမတို့ကလည်းမသေးချာပဲနဲ့ကျမတို့ရဲ့ပြည်သူတွေကိုဒီဆေးအပေါ်မှာဒီဆေးတွေကိုမတုံးပါဘူ
းဒါအပြင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်ထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်ကိုဗစ်ကူးစက်မှုထိန်းချုပ်ရေးကုသရေးတွေအတွက်အစိုးရအနေနဲ့ကျပ်ငွေ1ဘီလီယံသုံးဆွဲဖို့ရထားကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောကြားသွားပါတယ
်။ဘန်ဒါရေးဝန်ကြီးဌာနကပြီးတော့ထွေထွေပို့ရှံငွေဘီလီယံ1ဘီလီယံဆိုတာကတော့တန်းတစ်ထောင်ဆိုတာတော့ကျွန်တော်တို့ပြည်သူတွေသိပြီးသားလို့ကျွန်တော်ထင်ပါတယ်။ဘီလီယံ1ထောင်ကျော်ကိုကျွန်တော်တို့အနေနဲ့တဘာဝဘေးအန္တရာယ်အတွက်ဆိုပြီးတော့အဲ့ဒီဟာကိုကျွန်တော်သတ်မှတ်လိုက်တာပါတယ်။တဘာဝဘေးအန္တရာယ်ဆိုတော့ COVID နဲ့ဆိုင်ပါတယ်။ဒါပေမဲ့ဒီလိုသတ်မှတ်ထားတဲ့ငွေဟာ COVID ရောဂါနဲ့ပဲပတ်သက်လို့သုံးဖို့ပါ။တခြားတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့သုံးဖို့မဟုတ်ပါဘူး။တခြားတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့ဆိုလို့ရှိရင်အဲ့ဒီရန်ပုံငွေထဲမှာသက်သက်ရှိပါတယ်။ဒီအခုဒီဘီလီယံ1000ကျော်ရွှေ့ပြောင်းလိုက်တယ်ဆိုတာဟာကျမတို့ COVID ရောဂါနဲ့ပတ်သက်တဲ့အကျိုးဆက်တွေအတွက် COVID ရောဂါနဲ့ပတ်သက်တဲ့လိုအပ်ချက်တွေအတွက်သုံးဖို့ဖြစ်ပါတယ်။
ရက်ကန်တက်မရှိနေမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတဲ့ကိုဗစ်ကပ်ရောဂါကူးစက်မှုအခြေအနေဆိုးနေတဲ့ရန်ကုန်တိုင်းအတွင်းမှာကိုပိုင်စီးပွားရေးလုပ်ငန်းတွေထိခိုက်မှုကြီးကြီးမားမားရှိနေတာပါတချို့လုပ်ငန်းရှင်တွေဟာလွန်ခဲ့တဲ့6လကျော်ရောဂါစတင်ကူးစက်ချိန်ကစပြီးအခုချိန်ထိအစိုးရထောက်ပံ့ကြေးတစ်ခါမှမရခဲ့ဘူးလို့ VOA ကိုပြောပါတယ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စက်တင်ဘာလ21ရက်နေ့ညပိုင်းထုတ်ပြန်ချက်အရတနင်္လာနေ့တနေ့တည်းကိုဗစ် -19 ရောဂါကူးစက်ခံရသူပေါင်း346ဦးရှိပြီးတေဆုံးသူ1ဦးရှိခဲ့ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း6000ကျော်ရှိနေပြီးတေဆုံးသူဦးရေစုစုပေါင်း100နီးပါးရှိနေပါတယ်ရှင်